စကိုင်းတိုင်းပလဲမြို့နယ်ပရောက်ကုန်းလမ်းခွဲမှာစစ်တပ်ရင်တန်းကို PDF ဖက်ကဂျာရာပရင်းလေးမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ PDF ခေါင်းဆောင်သူကဆိုပါတယ
်ပလဲပါမှာလဲလမ်းခွဲပါမှာတော့ဒီပလဲမြို့နယ်ကတရားသာရေပေါ်တွေပေါ့ပါတစီရောလောင်းဝါလောင်းပဲပေါက်ခွဲသွားတယ်ဒီကိမ်းမော်ကတော့အဲ့ဒီသာသီလုံးတော်မှာတကယ်ပြီးသွားတဲ့အနေထားဖြစ်တော့ကြတော့ဒီပေါ်မှာပါတဲ့အကောင့်တွေကတော့အတန်းအနေနဲ့ဒေတာဟောတော့ပြစီဒီကိမ်းမှာပေါ့
ပလဲမြို့နယ်တွင်စစ်ကောင်စီတပ်တွေအများဆုံးရုပ်သိမ်းပြီးဖို့ပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF ကဩဂုတ်လ17ရက်နေ့ရက်စွဲနဲ့သတိပေးစာထုတ်ပြန်ထားပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်တဲ့သတင်းတွေထွက်လာတာပါအလားတူမနေ့ကရင်းမာပင်ခရိုင်ရင်းမာပင်မြို့နယ်ဘက်မှာလဲမုံရွာကနေပြန်လာတဲ့စစ်ကားတွေကိုကောင်းစစ်ရွာနီးကားလမ်းမှာ PDF ဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့အဲ့ဒီ PDF ဖွဲ့ကောင်းဆောင်ကပဲပြောပါတယ်ဒေသခံတွေကလည်းမိုင်းငါးလုံးပတ်ကွဲခဲ့တယ်ဆိုတာနဲ့ကားနစီအနေငယ်ပျက်စီးခဲ့တယ်ဆိုတာပြောကြပေမဲ့ထိခိုက်မှုတော့မတွေ့မြင်ရဘူးလို့ဆိုပါတယ်ဒါပေမဲ့လည်းဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကညင်းဆိုပါတယ
်မရှိပါဘူးသူတို့ဘယ်နေရာပေါ်ဖွဲ့ရတော့
ကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာတွင်ကိုစစ်တပ်ကနေဝေရောက်စီးနှင်းရှာဖွေပြီးသုစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမနေ့ကဩဂုတ်လ၁၂ရက်နေ့မွန်လွယ်ပိုင်းကပန်းမွန်ချောင်းကျေးရွာတောင်ဘက်ကျောမှာကလေး PDF ဖွဲ့ကနေပိတ်ဆို့ပစ်ခတ်တိုက်ခိုက်တာမှာစစ်တပ်ဘက်က၃ကြဆုံးတယ်လို့ PDF ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။တနက်ပတ်သက်ပြီးတည်ရဖို့ကလေး PDF ဖွဲ့ကို POA ကဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ပန်းမွန်ချောင်းလေးယေစုကြီးရွာကရွာသားတူကတော့မနေ့ကပန်းမွန်ချောင်းကြီးရွာပတ်ဝန်းကျင်မှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားဆောင်ကျော်အိုးအိမ်စွန့်ထွက်ပြေးရတယ်လို့ပြောပါတယ
်။ရှိတယ်ရွာသားရောထွက်ပြေးတယ်။ပန်းမွန်ချောင်းရွာရဲ့ဟာခါလေးရဲ့ယေစုရဲ့ထွက်ပြေးနေကြတာလည်းမကြည့်လို့ချရတယ်ဆိုတော့လူဦးရေတော့၃ရောင်ပေါင်းကတော့2500လောက်တရှိမယ်လူဦးရေ
စစ်ကောင်စီပြောခွေရဗိုလ်ချုပ်စော်မင်းလွန်းကတော့ကလေးမျိုးနဲ့နှာချောင်းကြီးရဘက်မှာစိုက်ပွဲဖြစ်တာမရှိပဲလက်နဲ့နဲ့ဖောက်ခွေရေးပစ္စည်းတွေရှာဖွေဖန်ဆီးရမိတဲ့ဖြစ်စဉ်ပဲရှိတယ်လို့ပြောပါတယ်
။မနေ့ကဖြစ်တာတော့ဟိုကလေးဘက်မှာဖြစ်တဲ့ဟာပဲရှိတယ်။ကလေးကကျွန်တော်နှာချောင်းကြီးရဘက်မှာကိုပိုင်တန်းချောင်းတစ်ခုမှာတရေရလို့မသွားရှာတာမှအဲ့မှာတော့ဟိုတနတ်နဲ့ကြည်ရန်နေပြီးလိုက်တဲ့ဟာဖြစ်စဉ်တစ်ခုရှိတယ်။ရန်ကျိုးတွေပါတယ်ပြီးလိုက်တဲ့ဟာတစ်ခုရှိတယ်။အပြင်ဆက်ဆက်တည်းကနှစ်ယောက်မြည်ဟာရှိတယ်။ဒါပဲရှိပါလား။
လက်ရှိမှာစစ်တပ်ကနှစ်ချောင်းကြီးရွာမှာဆက်ပြီးတပ်ဆွဲထားတာကြောင့်ထိတွေ့တိုက်ပွဲတွေဖြစ်လာနိုင်တယ်လို့ကလေးနဲ့ကံကောင်းကြမှာကားတွေမှန်ချပြီးမောင်းနှင်သွားလာဖို့နဲ့ဇေရခန့်ပြည်သူတွေလုံခြုံရေးသတိထားပြီးနေထိုင်သွားလာဖို့ကလေးကာကွယ်ရေးပြည်တဲ့အဖွဲ့ကသတိပေးထားပါတယ်ခင်ဗျာ